မြန်မာနိုင်ငံတွင်သတင်းသမားတချို့ဖမ်းဆီးထောင်ချခံရမှုတွေကိုစိုးရိမ်မကင်းဖြစ်မိပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာမီဒီယာလွတ်လပ်ခွင့်ကိုရှေ့ရိုးဆောင်ရွက်သွားဖို့လိုလားတယ်လို့အမေရိကန်ပြည်ထောင်စုပြည်သူ့တန်တမန်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ကပြောဆိုပါရယ်မြန်မာနိုင်ငံကိုရောက်ခဲ့တဲ့သူ့ရဲ့နှစ်ရက်တာခီးစဉ်ဟာသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအားပေးထောက်ခံဖို့ဖြစ်တယ်လို့ဆိုပါရယ်ရန်ကုန်ရုံးဝယ်ကနေကိုသားညွန့်ဦးသတင်းပေးပို့ထားပါရယ်ရှင်
အမေရိကန်ပြည်တော်စုရဲ့ပြည်သူ့တန်တမန်ရေးရာဒုတိယနိုင်ငံခြားရေးဝန်ကြီးစတင်ဂယ်ဟာဒီကနေ့နေပြည်တော်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြည်ခြားရေးဝန်ကြီးဦးအောင်ကြည်တို့နဲ့တရားစီတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအားပေးဖို့ဖြစ်တယ်လို့ပဲဆက်ပြီးတော့လှုပ်ဆောင်စရာကြံ့နေတာတွေကိုလည်းထောက်ပြတွန်းအားပေးဖို့ဖြစ်တယ်လို့ဆိုပါတယ်။နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးတာ၊မီဒီယာလွတ်လပ်ခွင့်ပေးတာ၊စင်စါစနစ်ဖြတ်သိမ်းတာအပါအဝင်ဒီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအမေရိကန်ပြည်တော်စုအနေနဲ့အားပေးထောက်ခံတယ်ဆိုတာကိုမြန်မာအစိုးရတာဝန်ရှိသူတွေကိုသူပြောဆိုခဲ့ပါတယ်။ဒါအပြင်ဒီမီဒီယာဖိနှိပ်မှုတွေဆက်ပြီးတော့ရှိနေသေးတဲ့အပေါ်မှာလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်
။ At the same time there's still a long way to go. We're very concerned about the
ချင်းမှာပဲလှုပ်ဆောင်စရာတွေအတော်ကြာပါသေးတယ်။သတင်းတော်တွေကိုထောင်ချတာပြစ်မှတ်ထားအရေးယူဖမ်းဆီးတာတွေအပေါ်မှာစိုးရိမ်မကင်းဖြစ်ရပါတယ်။သတင်းမီဒီယာဆိုင်ရာပြုပြင်ပြောင်းလဲရေးတွေ၊သတင်းမီဒီယာနဲ့ဆိုင်တဲ့ဥပဒေအရလွတ်လပ်ခွင့်ပေးတာတွေဆက်လုပ်သွားတာကိုတွေ့မြင်လို့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံစမှာပြောဆိုဆွေးနွေးခဲ့ပါတယ်။အစင်းအစင်းဆောင်ရွက်သွားဖို့ကိစ္စဖြစ်ပါတယ်။တခုကတော့လွတ်လပ်ခွင့်ပေးတာတွေဆက်လုပ်သွားဖို့နဲ့အချိန်ထဲမှာသတင်းသမားတွေကိုဖိနှိပ်မှုတွေရပ်တန့်ဖို့ကိစ္စဖြစ်ပါတယ်
။ Mr. Stengel ဟာသတင်းသမားချုပ်ဖမ်းဆီးခံရတဲ့ကိစ္စ၊ပြည်ပသတင်းမီဒီယာသမားတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့ကိစ္စအပါအဝင်သတင်းလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်မှုတွေကိုပြန်ကြားရေးဝန်ကြီးကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်သူအနေနဲ့ကတော့သတင်းမီဒီယာဖွံ့ဖြိုးရေးအပါအဝင်ပညာရပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာစေရေးအတွက်မြန်မာလူငယ်တွေအတွက်ပညာတော်သင်စုတွေလေ့လာရေးအစီအစဉ်တွေတိုးမြှင့်ပြီးတော့ဆောင်ရွက်နေတယ်လို့ Mr. Stengel ကမြန်မာသတင်းအေဒီတာတွေနဲ့တရားတွေ့ဆုံမှုတစ်ခုမှာပြောခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေတွေနဲ့ပတ်သက်လို့သတင်းမီဒီယာဘိုင်းကအကြီးအကဲအေဒီတာတချို့နဲ့ဒီသတင်းစာရှင်းလင်းပွဲမလုပ်ခင်မှာတရားတွေ့ဆုံဆွေးနွေးခဲ့တာပါ။သူကိုယ်တိုင်သတင်းအေဒီတာတူဖြစ်တဲ့ Mr. Stengel အနေနဲ့ American ပြည်တော်စုရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုရှင်းပြသွားသလိုပဲမြန်မာနိုင်ငံဘက်ကသတင်းလွတ်လပ်ခွင့်ဆိုင်ရာစင်ခေါ်ချက်တွေအခက်အခဲတွေကိုလည်းနားထောင်သွားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာလည်းလူထုရဲ့ဆန္ဒဟာအခေအားကျပြီးတော့လူထုရဲ့ဆန္ဒသဘောထားထင်ရှားဖို့လိုတယ်ဆိုတာကိုဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆက်နွယ်ပြီးတော့သတင်းတောက်တွေကိုသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ
်။ What we support is the will of the people expressed through the Constitution. The Constitution itself should be reflective of the will and the desires
သူတို့အနေနဲ့သူတို့စန္ဒအတိုင်းဖွဲ့စည်းပုံအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရစေဖို့ကျွန်တော်တို့လိုလားထောက်ခံပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကလည်းလူရုရဲ့စန္ဒအတိုင်းဖြစ်ဖို့လိုပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တည်တံ့ပြောဆိုစရာမရှိပေမဲ့လို့ဒါဟာမြန်မာလူရုစန္ဒအတိုင်းဖြစ်ဖို့လိုပါတယ်မြန်မာလူရုအနေနဲ့ဖွဲ့စည်းပုံကိုပြင်ဆင်လို့ရဲဆိုတာအတော့ကိုစိတ်ဆန္ဒရှိနေပုံရပါတယ်ဒါဟာပြည်တွင်းမှာဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကတော့လူထုစန္ဒအတိုင်းဖွဲ့စည်းပုံပြင်ဆင်မှုကိုထောက်ခံအားပေးပါရယ
်မစ္စတာစတင်ဂါဟာမနေ့တုန်းကတော့ရန်ကုန်မြို့မှာဒီအမေရိကန်နိုင်ငံခြားရေးဌာနကစီစဉ်ခဲ့တဲ့ပညာရေးနဲ့အတွေ့အကြုံဖလှယ်ရေးအစီအစဉ်မှာပါဝင်ခဲ့သူမြန်မာလူငယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ပဲမြန်မာလူငယ်စုဦးလုပ်ငန်းရှင်တွေနောက်ရက်ဖက်လူမှုဖွဲ့စည်းကပုဂ္ဂိုလ်တွေနဲ့တရားစီတွေ့ဆုံခဲ့ပါရယ်မြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာအမေရိကန်ဆက်ဆံရေးတွေတိုးမြင့်လာချိန်မှာအမေရိကန်အစိုးရဘက်ကရောလွှတ်တော်ဘက်ကတာဝန်ရှိသူတွေပါမကြာမကြာမြန်မာနိုင်ငံကိုအခုလာရောက်နေပါရယ်မကြာခင်တော့ကပဲဒီအာရှပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell မြန်မာနိုင်ငံကိုလာရောက်ခဲ့ပါသေးတယ်။လာမယ့်နိုဝင်ဘာဒီအရှိအာရှထိပ်သီးညီလာခံတက်ဖို့လဲသမ္မတဥပမာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။အခုဒီ Mr. Stengel ခီးစဉ်ကတော့ American နဲ့မြန်မာနိုင်ငံကြားပြည်သူချင်းဆက်ဆံမှုပို့ပြီးတော့အားကောင်းလာဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။